ဆက်တွေ့ဥပဒေပုံမှာ69ကြာကြာတည်းနဲ့တရားစွဲဆိုခံထားရတယ်မြန်မာနောင်သတင်းဌာနကအဲဒီတာချုပ်ကိုဆွေဝင်းရဲ့အမှုဟာတရားရုံးကျင်းပေါင်း50နီးပါးရှိလာတဲ့အထိတရားလိုပြတတ်တင်9ရောက်တာ14နိုင်သေးတယ်လို့သိရပါတယ်တရားလိုပြတတ်တင်စက်3ရောက်တင်သွင်းထားတဲ့အနက်ကဒီနေ့ရုံးကျင်းအထိ9ရောက်တာ14နိုင်သေးတာကြောင့်တရားရင်ဆိုင်နေရတဲ့အခြေအနေဟာမလို့အဖဲအချင်းကြာမြင့်နေတာကြောင့်အခက်အခဲတွေရှိလာတ
တော့ဒီအလုံးကိုင်ပြီးတော့တက်ပြက်ပြည့်လို့နော်တစ်ဘက်ကိုအနည်းဆုံး၃ရက်စာတော့ဒီကိုပေးနေရတယ်လေဒီလိုပဲအချိန်ပေးနေရတယ်နော်အဲ့လိုချင်းတော့အဲ့ဒါအများကြီးကိုအလုံးဒီမှာတအားထိခိုက်တယ
်မဘာသာဖွဲ့ရဲ့ဥဆောင်သူဖြစ်တဲ့ဆရာတော်ဦးဝီရသူကရှင်းနေဦးကိုနေကိုလောက်ကျန်တက်ဖြတ်တဲ့သူတွေကိုချီကျူးစကားပြောခဲ့ပြီးရှင်းနေဦးကိုနေကိုတက်ခဲ့တဲ့အတွက်တတော်ရှင်းသွားတယ်လို့ပြီးခဲ့တဲ့နှစ်ကမီဒီယာအင်တာဗျူးတစ်ခုမှာပြောဆိုခဲ့ပါတယ်အဲ့လိုပြောကြားခဲ့မှုကိုဘာကောင်းအကောင့်အသုံးပြုသူကိုဆွေဝင်းက2019ခုနှစ်ဖေဖော်ဝါရီလအတွင်းကသူ့ရဲ့လူမှုကွန်ရက်စာမျက်နှာပေါ်မှာဝေဖန်ရေးသားခဲ့ပါတယ်ဒီလိုရေးသားခဲ့တာကြောင့်အမျိုးဖာသာသာသနာထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကဆရာတော်ဦးဝီရသူရဲ့တပည့်တာရကဖြစ်သူဦးကျော်မျိုးရွှေကစက်တွယ်ရေးဥပဒေပုံမှ66ကားကြီးနဲ့ပြီးခဲ့တဲ့နှစ်မတ်လကမန္တလေးမဟာအောင်မြေမြို့နယ်အမတ်ခွန်ရဲစခန်းမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်အဲ့လိုအမှုဖွင့်ပြီးတဲ့နောက်တရားလိုဖြစ်တဲ့ဦးကျော်မျိုးရွှေကကြောရုံးမှာ TV ဖြစ်တဲ့အတွက်ကျမ်းမာရေးအခြေအနေကြောင့်ယုံကျိန်းကိုမလာနိုင်တာကိုဆွေဝင်းကိုအမှုကအမခံပေးခဲ့တဲ့ပုံမှာလဲတရားလိုဘက်ကမကျေနပ်တဲ့အတွက်အမခံရုပ်သိမ်းပေးဖို့တရားရုံးကိုရှောက်ထားတာတွေရှိခဲ့တဲ့အတွက်အမှုကကြံကြားခဲ့သလိုတရားလိုပြတက်တွေကလာရောက်ချင်းမရှိခဲ့လို့အမှုကမလိုအပ်ဖဲကြံကြားမှုတွေရှိခဲ့တာလို့ကိုဆွေဝင်းရဲ့အမှုကိုလိုက်ပေးနေတဲ့တရားလွှတ်တော်ရှင်နေဒေါ်ရွတ်နုအောင်ကအခုလိုပြောပါတယ
်တရားလိုဖက်တာပြထားတဲ့တက်တွေသရင်အရာတရားလိုအပါဝင်တရားလိုပြတက်တွေကစီရင်73ယောက်ရှိတယ်73ယောက်မှမလာဘူးဖြစ်နေတယ်ပေါ့နော်အဲတခါရုံးကဆင့်ခေါ်တယ်မလာဘူးနှစ်ကြိမ်ဆင့်ခေါ်တယ်မလာဘူးတတိယကြိမ်မှလာတယ်အဲ့တော့အဲ့ဒီမာရင်းကိုကျွန်မတို့ကရုံးချင်းက3ချင်းလောက်ဖြစ်သွားတာပေါ့အဲ့လိုမျိုးလေးလာပြီးနောက်တစ်ယောက်ကိုတော့ထပ်ပြီးဆင့်ခေါ်တယ်အဲ့ဒီလူကအဲ့လိုပဲနှစ်ကြိမ်မလာဘူး3ကြိမ်မြောက်လောက်မှလာတယ်တလူမျိုးလေးတော့ရှိသွားတယ်ဒါကြောင့်အမှုဟာတော်တော်လေးကြာတဲ့အခြေအနေမျိုးတော့ရှိသွားတာပေါ့ဟုတ
်ပုံမှန်အဖြစ်66ကာကြီးနဲ့အမှုဖွင့်ခံထားရတဲ့အမှုတွေဟာအမိန့်ချပြီးတဲ့အထိ6လ9လသာကြာမြင့်နိုင်တာဖြစ်ပြီးကိုဆွေဝင်းရဲ့အမှုကအခုလိုကြာမြင့်နေရတာဟာမူလစတင်တရားစွဲကလေးကကိုဆွေဝင်းကိုထောင်ကျစေချင်တာထက်အမှုကြာမြင့်ပြီးအခက်အခဲဖြစ်အောင်ရည်ရွယ်ပြီးတရားလိုဘက်ကစွဲဆိုတာဖြစ်နိုင်တယ်လို့ကိုဆွေဝင်းရဲ့ဥပဒေကြံပေးဖြစ်သူဦးခမောင်မြင့်ကအခုလိုပြောပါတယ
်အမှုစွဲဆိုတာကဒီလိုကြံ့ကြအောင်ဆန့်ထားပြီးတော့မှပြောမယ်ဆိုရင်ထောင်မကြဘဲနဲ့အပြစ်ပေးတဲ့နီလန်းမျိုးကိုကျင့်သုံးမှုရည်ရတာပေါ့တရားဟိုဆရာတို့သုံးတာကတော့တရားရုံးရန်နေရာတရားစီရင်ရန်နေရာကိုဥပဒေနဲ့ညီကျင့်သုံးပြီးတော့အနိုင်ထက်ပြုကျင်တဲ့ရည်ရွယ်ချက်နဲ့လောက်တာဆိုတော့ဆက်ပြီးတော့လည်းကြံ့ကြနေဦးမှာပဲ။ဘာကြောင့်လို့ဆိုဒီတင်ထားတဲ့တေရိုပြသက်ပြီကပမာဏအများကြီးလေ။တေရိုဆိုင်စစ်ပြီးရင်တော့ဒီဆွဲချက်တင်နေမတင်နေအမိန့်ကိုဆရာတို့စောက်အောင်လား။အဲ့ဒီမှာဆွဲချက်မတင်နေဘူးဆိုရင်တော့အမှုကပြီးသွားလိမ့်မယ်။66ကကြီးကအဲ့ဒါလောက်စစ်ဆရာမှမလိုတာ။ဆရာတို့အတွေ့အကြုံက6လနဲ့9လ10လဆိုအမှုတမှုကပြီးသွားတာပဲ။ဘာလို့သူ့ဘက်ကလည်းဒီအတီဖြစ်တယ်ဆိုပြီးဆွဆွဲတယ်။အတီဘာကြောင့်ဖြစ်တယ်သူ့ဘက်ကတက်ပြီးပြမယ်။တက်ပြီးခံလုံနဲ့တက်ပြီး2ယောက်3ယောက်ပြမယ်။ကိုယ့်ဘက်ကလည်းအတီဖြစ်တာမဟုတ်ပါဘူး။ဘာကြောင့်မဟုတ်ဘူးဆိုတော့ကိုယ်တိုင်ထွက်ကျက်ရဲ့ကိုကိုထောက်ခံမဲ့တက်တီ305ရောက်ရဲ့ဆရာစရန်တက်တီရဲ့တင်လိုက်လို့ရှိရင်အမှုတမှုကဆုံးဖြတ်လို့ရတာပဲဟိုများတော့အပြင်ဆရာတို့အတွေ့အကြုံမှာဒီလောက်ကြီးကြာချေကြာမျိုးဖြစ်တဲ့ထောက်ဖြောက်ကကြီးတမှုမှမရှိသေးဘူ
းကိုဆွေဝင်းကိုအမှုဖွင့်တရားစွဲခဲ့သူတရားလိုဦးကျော်မျိုးရွှေကတော့လက်ရှိမှာအမှုတစ်ခုနဲ့ထောင်ဒဏ်ကျခံနေရတာဖြစ်ပါတယ်မန္တလေးကင်းဝင်မင်းကြီးကျောင်းတိုင်းမှာတရင်တုံးနဲ့မမသာဖွဲကဆရာတော်တပားလည်းဖြစ်တဲ့ဆရာတော်ဦးဝီရတေဇောကတော့ကိုဆွေဝင်းအမှုစစ်ဆေးတာကြာမြင့်တဲ့အပေါ်မှာတရားမှတ်ချက်မပေးလို့ကြောင်းနဲ့ကိုဆွေဝင်းကိုတော့ထောင်ဒဏ်ကျစေလို့ကြောင်းသူ့အမြင်ကိုခုလိုမိန်ကြပါတယ
်။သူကတော့ဆွေဝင်းကိုထောင်ကျစေတင်တာတော့အမှန်ပဲဗျ။ယဟန်တပါးပေါ်မှာဒီလိုမိုက်မိုက်ရိုက်ရိုက်သုံးဆွဲထားတယ်ဆိုတဲ့ဟာကိုကျွန်တော်ယဟန်တန်ကတော်နဲ့ဒီမြန်မာဗုဒ္ဓဘာသာဝင်တွေအားလုံးလက်ခံနိုင်ပွင့်မရှိဘူးသူပြောတဲ့ဟာပါရာသီကနဲ့သုံးဆွဲတယ်ဆိုတဲ့ကိစ္စယဟန်တွေမှာတော့သိချိကြတယ်ဗောအဲ့ဒ
ါမနေ့ကကိုဆွေဝင်းရဲ့အမှုယုံကျိန်းမှာလဲတရားလိုပြတက်တယ်ဆရာတော်ဦးဝီကသူလာရောက်ခဲ့ခြင်းမရှိသလိုအမှုမစစ်ဆေးဖြစ်ခဲ့ပဲဒီနေ့ယုံကျိန်းမှာလဲတရားလိုပြတက်တယ်တဦးကိုသာစစ်ဆေးနိုင်ခဲ့တယ်လို့သိရပါတယ်ဆရာတော်ဦးဝီကသူကတရားရုံးကိုတရားလိုပြတက်တယ်ဖြစ်လာရောက်ထွက်ဆိုခြင်းမရှိခဲ့တာနဲ့ပတ်သက်ပြီးဆရာတော်ဦးဝီကသူကို RFA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်